ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာ CDM လုပ်နေကြတဲ့ဝန်ထမ်းတွေတဲ့ရဲတပ်ဖွဲ့ဝင်တွေလည်းတစားစားပါဝင်လာကြပြီးအခုဆိုရင်အိန္ဒိယဗက်ချန်နေဆက်ဒေသကိုပြေးဝင်ခိုလွန်သူများပြားလာတယ်လို့ CDM တမားတွေကိုကူညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံတလွှားမြို့ရွာအသီးသီးကဆန္ဒပြနေသူတွေကိုစစ်တပ်နဲ့ရဲကလိုက်လံနှိမ်နှင်းဖြိုခွင်းနေတဲ့လုပ်ရက်ပေါ်လက်မခံနိုင်တာကြောင့်ငြင်းညမ်းစွာအာဏာပိဆိုင်ရေးCDM လုံးမယ်ဆိုပြီးရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနဲ့ထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးတင်းရှောင်ကြတာယာကနန်းချီရှိလာပြီဖြစ်ပါတယ်အိန္ဒိယနယ်စပ်မှာဆိုရင်အထူးသဖြင့်မီဇိုရမ်ပြည်နယ်နဲ့မနီပူပြည်နယ်တွေကိုထွက်ပြေးခိုလုံသူတွေတစားစားတိုးလာနေတာပါမနီပူပြည်နယ်မိုရင်းမြို့ကိုပြီးခဲ့တဲ့သတင်းပတ်တည်း CDM လုံးပြီးရောက်လာသူကတော့ဆာလင်းကြီးမြို့နယ်ရဲစခန်းကရဲတပ်သားလျံကျုံဟောက်ပါသူဟာချင်းတိုင်းသားဖြစ်ပါတယ်
ကျွန်တော်ကတာဝန်ကြတာတော့မုံရွာချင်းနေတောင်မှတာဝန်ကြတာပေါ့ဝမ်ပေါင်းတို့ရန်စီတို့အဲ့မှာတာဝန်ကြတာပေါ့မုံရွာမှာခဏခဏဟိုဖြိုခွဲတာရှိရလင်းကျွန်တော်ချင်းနေတောင်မှတော့ဖြိုခွဲတာတော့မရှိဘူးကိုအမိတော်လောစေတော့မပေးသေးဘူးကျွန်တော်ရှိတော့မှာပေါ့ဖြစ်လာဖို့လည်းများတယ်အဲ့မှာကျွန်တော်လည်းဖြိုခွဲဖို့လည်းအဲ့လိုအမိပေးလိုက်တော့ကျွန်တော်မလုပ်နိုင်ဘူးလို့အဲဒါမဲ့တတ်နေရင်တော့ဖြိုခွဲဆိုင်မှာပဲကျွန်တော်လည်းအဲ့ကျွန်တော်စစ်ဆိုးရလက်ထက်မှာကျွန်တော်လည်းမနေချင်တော့ဘူးဒါပြောလောဇာစစ်ကောင်စီရဲ့ဟိုဟာပေါ့အမိထုတ်စာလေးပေါ့ကျွန်တော်မလိုက်နာနိုင်ပါဘူးလို့အဲပြောပြီးကျွန်တော်အစီအစဉ်မလုပ်မယ်လို့ဖုန်းဖြတ်ချက်ချထားတယ်။တေဝင်တော့အကြောင်းတော့မကြောက်ကျွန်တော်ဟိုဟာတေဝင်ကြရတော့ပဲလွတ်မှာလေပေါ့။အဲရေမှုတို့ဘာလို့ဟိုဟာအဲတက်ခွဲမှုတို့ကဖုန်းလမ်းဆက်တယ်ကျွန်တော်လမ်းတစ်ချက်လုံးနဲ့သူတို့ဖုန်းခေါ်တာပဲဒါပေမဲ့ဖုန်းမကင်ဘူးဒီဘက်ကရောက်မှာပဲကျွန်တော်ဖုန်းကင်တာ။ကျွန်တော်ထွက်လာတော့မုံရနေထွက်လာ9ရက်နေ့ကကျွန်တော်မုံရစခန်းကကျွန်တော်တကယ်ချင်းပြောက်ရှိရယ်ပေါလင်းမာနဲ့သူသူနဲ့သူထွက်လာတော့9ရက်နေ့ညတ냐လုံးပေါင်းလာခဲ့တာအာဒီနေ့6ရက်နေ့နေခင်းလောက်ရောက်တာထွက်တာတော့နေတိုင်း3-4ရက်အဲ့လိုထွက်တာပဲကို
မြန်မာနိုင်ငံအတွင်းဆန္ဒပြပွဲတွေကိုလက်တလောဖြိုခွဲမှုတွေဟာသူတို့လေ့လာထားရတဲ့ရဲလုံတုံးလုံနီးတွေနဲ့မကန့်ညီဘူးလို့လည်းရဲတပ်သားလျံကျုံဟောက်ကပြောပါတယ်
ရဲဆိုတာကျွန်တော်ပြည်သူလူထုကိုလုံခြုံရေးပေးရမယ်အဲရက်ွက်တို့မြို့တို့အေချမ်းတားရဲဖို့ကျွန်တော်လုံခြုံရေးယူပေးရမှာလဲကျွန်တော်အဲရက်တဖွဲ့တို့စစ်သားတို့ကကျွန်တော်ဒီတို့ပြန်လုပ်လို့ဆိုတော့မဖြစ်တင်ပါဘူးဒါပေမဲ့အခုဟာကြီးစစ်တွေတုံးတာတော့မဖြစ်တင်ပါဘူး EU တင်တာကျွန်တော်ရောဘတ်ကြီးတို့ဒီဟာမျက်ရည်ပုံးတော့အဲ300ကအခုဟာကြီးစစ်တွေတုံးတာတော့မဖြစ်တင်ပါဘူ
းမနီပူမိုရီမြို့ကိုနောက်ထပ်ရောက်လာတဲ့ကျင်းတိုင်းသား CDM ရဲတပ်သားကတော့ပေါင်လင်းမှန်ဖြစ်ပါတယ်သူပါကြောင့် CDM လုတ်ဖြစ်တယ်လဲဆိုတာကိုရှင်းပြပါတယ
် CDM လုတ်ရတဲ့အကြောင်းရင်းကတော့အဲတွေ့ကြမြင်ကြတဲ့အတိုင်းပေါ့လေမတရားတစ်ဖြစ်အာဏာသိမ်းတယ်မတရားတစ်ဖြစ်ပြည်သူတွေပေါ်မှာအနိုင်ကျင့်ပြီးမှဖြစ်နေအုပ်စုပြီးမှဒီလိုပြည်ပြည့်ပြည်သူတွေဒီလိုတတ်ဖြတ်တဲ့ခါကျတော့ကျွန်တော်အနေနဲ့တာဝန်ထမ်းဆောင်နေတာဟိုပေါ့မကြည့်ရဘူးပေါ့နော်အဲနောက်တစ်ခုကတော့အဲရဲတပ်ဖွဲ့ဝင်တွေရဲ့ကျွန်တော်ဖုန်းကိုစစ်သားတွေကိုခိုင်းတယ်အမှပြည်သူတွေကိုအဲရတဲ့ဘက်ကလည်းလုပ်ငန်းတိုင်းမလုပ်ခိုင်းဘူးနဲ့ဒီလိုပြစ်တတ်တရားမျိုးမျိုးတွေပေါ့ကွာအမပြောပေါ်မှာတွေ့တယ်တွေ့တဲ့ခါကျတော့အာအမကျွန်တော်တော့မှမျက်ရည်တွေတောင်ကျတယ်အဲနဲ့မခံစားနိုင်လို့ပေါ့မအဲအဲ့ရနေရနေပြီးတော့ကျွန်တော်ကစီရီမှာလုပ်တာ
အခုလိုအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်နဲ့မနီပူးပြည်နယ်တွေကိုထွက်ပြေးခိုလုံလာသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေအပြင်အခြားအစိုးရဝန်ထမ်းတချို့လည်းပါဝင်တာပါဒီကနေ့အချိန်ထိတော့ CDM လုပ်ပြီးမီဇိုရမ်ပြည်နယ်တွေခိုလုံလာသူ400ကျော်နဲ့မနီပူပြည်နယ်တဲခိုလုံလာသူ30နီးပါးရှိတယ်လို့အိန္ဒိယနယ်စပ်မှာကူညီကယ်ဆယ်ရေးလုပ်နေတဲ့ဥကိုလေးကပြောပါတယ
်မီဇိုရမ်ဘက်မှာတော့ရောက်400ကျော်လောက်ရှိတယ်မနီပူမှာတော့အခု30ရောဘယ်လိုကောင်းမလဲ20နဲ့မှ9ရောက်30နီးပါးပေါ့နော်ဟုတ်ကဲ့နီးစပ်နီးစပ်နယ်မြေမှာဝင်ရတာပေါ့
မိုးရီမြို့ကိုထွက်ပြေးလာသူတွေကိုစားရေးတောက်ရေးအကူအညီပေးနေတဲ့မဟန်နင်းကလည်းသူ့ခံယူချက်ကိုရှင်းပြပါတယ်
ဒီလိုပါပဲကျမတို့လည်းစိတ်နာတာပေါ့နော်ဗမာဒီရဲ့ကိစ္စကိုလေနော်အဲတံပိုကလေးတွေကိုလာချင်လာလာတဲ့လူကိုပေါ့အကုန်လုံး welcome ပဲဆိုမှကျမတို့လည်းဖိတ်ခေါ်တာလေတန်နိုင်ဆုံးပေါ့နော်ကျမတို့လည်းတန်နိုင်ဆုံးကူညီပေးမယ်ဆိုမှကလေးတွေကိုလိုက်ခေါ်တာပါကိုကလည်းတကယ်ချင်းတယောက်နဲ့နှစ်ယောက်ထဲမနိုင်ဘူးလေလူများတဲ့ခါကျတော့အဲ့ဒါတို့လည်းဆက်ပြုတ်တယ်လည်းတို့လည်းကူညီပေးတယ်လေနော်အဲ့လိုတရက်ကို4-5ယောက်အဲ့လိုအများတန်းကူညီပေးတယ်အဲ့ပါကူညီရတာကျမတို့လည်းတည်တည်ရှိတာပေါ့
အခုလိုစစ်တပ်ရဲ့အမိကိုမနာခံပဲအိန္ဒိယနယ်စပ်ထဲပြေးဝင်ခိုလွန်လာသူတွေကိုအိန္ဒိယဗဟိုအစိုးရကကူညီစောင့်ရှောက်ပေးဖို့မီဇိုရမ်လွှတ်တော်ကလည်းဗလာဗနာကပြီးခဲ့တဲ့ရက်ပိုင်းနဲ့အိန္ဒိယလွှတ်တော်မှာတင်ပြတောင်းဆိုခဲ့ပါတယ်ခင်ဗျာ။